ဖုန်းကနေဝေလဲလို့ရတဲ့ wave money ရဲ့အများစု share 58ရာခိုင်နှုန်းကို Telinor ကုမ္ပဏီကဒေါ်လာ53တန်းနဲ့ရုံးမအုပ်စုကိုရောင်းချဖို့စီစဉ်နေတယ်လို့ Nikkei Asia သတင်းကပြောပါတယ်။နောက်ရက်အနေငယ်အတွင်းမှာအယောင်းဝယ်ပြီးသွားဖို့မျှော်လင့်ထားကြပါတယ်။ရောင်းပြီးသွားရင်ရုံးမအုပ်စုရဲ့ဥက္ကဋ္ဌ Mr. Sach Pan ဟာ65ရာခိုင်နှုန်းရရှိသွားမှာဖြစ်တယ်လို့ Nikkei သတင်းဌာနကဆိုပါတယ်။2020ဇွန်လတုန်းကလည်းတယ်လီနောကသူ့ share တွေကို Yuma Strategic Holdings ကိုရောင်းချဖို့ကြိုးစားခဲ့ပေမဲ့အယောင်းဝယ်မဖြစ်ခဲ့ပါဘူး။မြန်မာနိုင်ငံမှာအာဏာသိမ်းပြီးနိုင်ငံရေးမတည်မငြိမ်ဖြစ်ခဲ့ပြီးတဲ့နောက်2021ခုနှစ်မေလကစပြီးနော်ဝေးနိုင်ငံခြေစိုက်တယ်လီနောဟာသူ့ရဲ့စီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံကပြန်လည်ရုပ်သိမ်းဖို့ကြိုးစားခဲ့တာဖြစ်ပါတယ်။ First Myanmar Investment နဲ့ Yuma Group တို့က Wave Money လုပ်ငန်းကို2016ခုနှစ်မှာစတင်ခဲ့တာပါ။